ပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမ္မတမက်ခရွန်မှာအစပိုင်းကိုဗစ်လက္ခဏာစတွေ့ခဲ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလို့ပိုးတွေ့ခဲ့တယ်လို့ပြင်သစ်သမ္မတယုံကကြေညာလိုက်တာပါ။သမ္မတမက်ခရွန်အနေနဲ့ကိုဗစ်စီးပင်းစည်းကမ်းတွေနဲ့အညီနောက်ထပ်9ရက်တည်ထောင်ခွဲနေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။သမ္မတမက်ခရွန်မတိုင်ခင်ကိုဗစ်ဖြစ်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီထိန်ဝန်ကြီးချုပ် Boris Johnson နဲ့ Brazil သမ္မတ Jair Bolsonaro တို့ဖြစ်ကြပါတယ်။ဒီ virus ပိုးကြောင့်တကမာလုံးကလူပေါင်း 1.6 သန်းသေဆုံးပြီးစုစုပေါင်း84သန်းကျော်ကူးစက်ခံရခြင်းမှာအဆိုးဆုံးခံနေရတဲ့ American နိုင်ငံမှာတော့ဒုတိယမြောက် COVID ကာကွယ်ဆေးအတွက်တရားဝင်အတည်ပြုနိုင်ရေးလုပ်ငန်းစဉ်တွေကိုဒီနေ့စတင်တော့မှာဖြစ်ပါတယ်။ American အစားအစာနဲ့ဆေးဝါးကုသရေးအဖွဲ့ FDA ရဲ့ကာကွယ်ဆေးအကြံပေးအဖွဲ့အနေနဲ့ Massachusetts ပြည်နယ်အခြေစိုက်မော်ဒါနာကုမ္ပဏီနဲ့မျိုးသားကျန်းမာရေးအဖွဲ့တို့ပူးတွဲပေါ်ဆောင်နေတဲ့ကာကွယ်ဆေးဆိုင်ရာအချက်အလက်တွေကိုစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။